တော့မြန်မာပြည်သူပြည်သားတွေဟာသူရဲကောင်းမလို့အတောတဲ့နိုင်ငံဖြစ်လာကိုကြိုးစားရမယ်ဆိုတာပါပဲ။ကျွန်တော်နိုင်ငံဟာခက်ဆက်ဆက်ကျွံဖြစ်လာတဲ့နိုင်ငံပါ။ကိုလိုနီခေတ္တကကြတော့သူတို့ဘာရဲ့ကျွံ။နောက်တော့ကျွန်တော်စစ်ကျွံဘဝရောက်ကြရတယ်။ပြီးတော့လွတ်လပ်ရေးရပြီးတဲ့အချိန်အာဇာနည်ကောင်းဆောင်ကြီးတွေကြာဆုံးပြီးတဲ့အချိန်ကနေစပြီးတော့မြန်မာနိုင်ငံဟာပြည်တွင်းစစ်နဲ့မကြိမ်သင့်မှုတွေတန်တရာထဲကိုရောက်သွားတယ်။အဲဒါကြောင့်မလို့စစ်အာဏာရှင်လက်အောက်ထဲရောက်သွားပြီးတော့ဒီမိုကရေစီဆုံးရှုံးခဲ့ရတာလဲ။အနည်း50ကျော်ပါပြီ။အဲ့တော့ကြည်ချင်းအဖြစ်ကျွန်တော်တို့နိုင်ငံဟာဘယ်လောက်တောင်သူရဲကောင်းတွေလိုအပ်နေလဲဆိုတာတွေ့ရပါလိမ့်မယ်။အဲ့ဒါကောင်းလားမကောင်းဘူးလားဆိုတာဂျာမန်ပြဿတ်ရေးဆရာကြီးဖြစ်တဲ့ Bertolt Brecht ကသူရဲပြဿတ်ထံမှာရေးသားခဲ့ဘူးပါတယ်။အဲ့ဒီထက်ဇက်ကောင်တယောက်ဖြစ်တဲ့ Andrea အရင်ပြောတယ်သူရဲကောင်းမပေါ်ထွန်းတဲ့နိုင်ငံဟာသနားစရာကောင်းတဲ့နိုင်ငံနဲ့အဲ့ဒီဟာကိုနောက်ဇက်ကောင်တယောက်ဖြစ်တဲ့ Galileo ကပြန်ပြောတယ်မဟုတ်ဘူး Andrea သူရဲကောင်းကိုလိုအပ်တဲ့နိုင်ငံသာလျင်သနားစရာကောင်းတဲ့နိုင်ငံနဲ့အဲ့တော့ तू ပြောတာမင်းလေကျွန်တော်နိုင်ငံမှာသူရဲကောင်းတွေလိုအပ်တဲ့အချိန်ကလည်းမနေတော့ဘူးပြီးတော့သူရဲကောင်းတွေလည်းကျွန်တော်နိုင်ငံမှာအများကြီးပွန်ထုံးခဲ့ပါတယ်အဲ့ဒီလိုပွန်ထုံးခဲ့တယ်လို့ကျွန်တော်နိုင်ငံရဲ့သမိုင်းကြောင်းကလည်းဖိနှိပ်မှုတွေချုပ်ချယ်မှုတွေတွေးကွဲမှုတွေအကြောက်တရားတွေနဲ့ပြည်နေတဲ့သမိုင်းကြောင်းမှာအဲ့တော့သူရဲကောင်းဆိုတာမြင့်မြတ်တဲ့အရာဖြစ်ပေမဲ့အစိုးရကထွက်လာတဲ့အကောင်အဲ့ပြီးတော့ကျွန်တော်နိုင်ငံရေးအခြေအနေကိုလည်းကြည့်ပါတွင်းနှစ်ထက်ကထွက်မလို့ကြိုးစားနေတဲ့နေရာမှာတယောက်ကိုတယောက်ဆွဲချကြတယ်အကုန်လုံးကသူရဲကောင်းဖြစ်ချင်ကြတယ်အလုံးကတူတလူငါတမင်းလှုပ်ချင်ကြပြီးတော့ခေါင်းဆောင်တဦးတယောက်ရဲ့အနောက်မှာဝန်းရံဖို့အရန်ကိုခက်ခဲနေကြပြီးတော့စိတ်ဝင်စားဖို့ကောင်းတာလဲကျွန်တော်တို့မြန်မာလူမျိုးတွေဟာကိုဟကူလဲသူရဲကောင်းဖြစ်ချင်ကြသလိုမိကိုအားကိုးလို့ရတဲ့သူရဲကောင်းကိုလဲတောင်းတအောင်ရှာကြတယ်ဒါပေမဲ့ဒီလိုမဖြစ်ရဘူးခေါင်းဆောင်ကောင်းဖြစ်ချင်နောက်လိုက်ကောင်းအရင်ဖြစ်အောင်ကြိုးစားရမယ်ကိုဟကူရက်တည်နိုင်ချင်အရင်ဦးဆုံးပေါင်းစည်းပြီးရက်တည်နိုင်အောင်ကြိုးစားရမယ်ကျွန်တော်တို့ဟာတယောက်ချင်းစီဆူလက်တွေနဲ့ကိုဂျိုးကိုမမြော်ဘူးပဲနဲ့ကိုနေရာနဲ့ကိုတတ်ဝင်နဲ့ကိုရုံးကန်ကြိုးစားရမှာဖြစ်ပါတယ်။ဒါဟာသူရဲကောင်းမလို့တော့တဲ့နိုင်ငံဖြစ်ဖို့အတွက်ခြေလှမ်းအစပါပဲ။ပြီးတော့အဲ့ဒါကိုလည်းကျွန်တော်တို့လက်တွေ့အသုံးချနိုင်ဖို့ခွင့်ရရပါပြီ။ဒါကတော့ဒီလာမယ့်ရွေးကောက်ပွဲပေါ့။အဲ့တော့အခုနိုင်ငံကြီးလီဂျီမိုးကြီးထဲရောက်နေတဲ့အချိန်မှာကျွန်တော်တို့ကွဲပြားနေရမယ့်အချိန်မဟုတ်တော့ပါဘူး။ဩစာကြီးဆုံးဒီမိုကရေစီအင်အားစုနောက်မှာစုပေါင်းပြီးတော့ပံ့ပိုးကူညီရမယ့်အချိန်မှာအဲ့ဒီလိုမလုပ်ပဲနဲ့ကျွန်တော်တို့ကွဲပြားနေမယ်ဆိုရင်တော့ကျွန်တော်တို့ကွဲပြဲရဖို့ပဲရှိပါတော့တယ်။အဲ့ဒီလိုဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံဟာတစ်သက်လုံးသူရဲကောင်းကိုလိုအပ်တဲ့ကဲမဲ့လူကိုအမြဲမျှော်ကိုးနေရတဲ့နိုင်ငံဘဝကနေလုံမြောက်တော့မှမဟုတ်တော့ဘူးလို့ကျွန်တော်ပြောချင်ပါတယ်။ဒါကျွန်တော်ရဲ့ယုံကြည်ချက်ပါ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်